900ကျခီးစဉ်နဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံစီရောက်လာတဲ့ခုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးမှု Mr. Thomas O'Hay Quintana ဟာဒီကနေ့နေပြည်တော်ကိုသွားရောက်มาဖြစ်ပြီးတော့ကချင်ပြည်နယ်ကိုဆက်သွားဖို့ရှိနေပါတယ် February 13ရက်နေ့တုန်းကတော့ Mr. Quintana ဟာအင်းစိန်ထောင်ကိုသွားရောက်ခဲ့တဲ့အပြင်မြန်မာလူ့ခွင့်ရေးကော်မရှင်88မျိုးဆက်ចောင်းသားများအဖွဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြီးမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဖြစ်ထွန်းတိုးတက်မှုတွေနဲ့ပြုပြင်ပြောင်းလဲရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်အဲ့ဒီနေ့ညနေမှာပဲ Mr. Quintana ဟာရှေ့နေမြကွန်ရက်မြန်မာနိုင်ငံနဲ့တွေ့ဆုံခဲ့ပြီး February 14ရက်နေ့မှာဖြန့်ဝေမဲ့လက်ပတောင်းတောင်စီရင်ခန်းစာနဲ့ပတ်သက်လို့သူ့ကိုတင်ပြနိုင်ခဲ့တယ်လို့ရှေ့နေမြကွန်ရက်မြန်မာနိုင်ငံကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့ခရီးစဉ်အတွင်းမှာ February 13ရက်နေ့ညပိုင်းမှာတော့ရှေ့နေမြကွန်ရက်ကိုကိုစားပြုတဲ့ရှေ့နေဥလထွန်းနဲ့တွေ့ဆုံခဲ့တာပါလက်ပတောင်းတောင်အရေးကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်မဲ့အစီရင်ခံစာတစ်ခုကိုပေးခဲ့တဲ့အကြောင်းရှေ့နေမြကွန်ရက်ရဲ့အထက်ပမာပီတာဝန်ခံရှေ့နေကိုသိမ့်သန်းဦးကပြောပါတယ်
။လက်ပတောင်းတောင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူ့ရှင်းလင်းပွဲကျက်ပေါ့နော်။အဲ့ဒါနဲ့ကျွန်တော်ရဲ့အစီရင်ခံစာစုံစမ်းစစ်ဆေးရေးအစီရင်ခံစာထုတ်ပြန်မယ်။အဲ့ဒီသတင်းစာရှင်းလင်းပွဲလုပ်မှာပေါ့နော်။အဲ့ဒီမှာကျွန်တော်တို့ဖြတ်မယ်ကျွန်တော်ရဲ့အစီရင်ခံစာကိုကင်တာနာလက်ကိုကျွန်တော်တို့ပေးလိုက်တယ်။ပေးပြီးတော့အဲ့ဒီအားနဲ့ပတ်သက်တဲ့တည်ခံတောက်ထားတဲ့ပြရကိုကျွန်တော်တို့ရှင်းပြတယ်လေ။ဒါကဥဒ္ဒါဆောင်ကရှင်းပြတယ်။ဗတိကိစ္စယူဆမှုပြောတယ်။ဒုတိယဖြတ်ကတော့ကျွန်တော်တို့မြေကြီးနားထောင်မှာရှိနေတဲ့ရှင်ညာနာပေါ့ရှင်မိုးရွာပေါ့ရှင်ညာနာအမှုနဲ့ပတ်သက်ပြီးတော့တရားမျှတမှုရအောင်ဆောင်ရွက်ပေးဖို့အသက်ရွယ်ကိုငြင်းညာထောက်ထားပြီးတော့ဇာတ်ပုံဆောင်ရွက်ပေးဖို့ဆိုပြီးဥဒ္ဒါဆောင်ကတင်ပြရပါတယ်။ရှင်ညာနာကပူဝါကြီးအမှုကတော့ကျွန်တော်တို့ငယ်ရွယ်ရှင်ရှိနေဖြစ်ခါကဘဝတယ်ကသူကအကျဉ်းကြီးထောင်ကြခဲ့တာအဓိကကသူကဖြစ်ရတာဘုရားဘာသာနဲ့ကွဲလွဲတဲ့ဘုရားဘာသာယူဆရှိတာပေါ့နော်။ဘုရားဘာသာယူဆရှိရတဲ့သူကသူ့ယူဆတယ်ပေါ့လွတ်လွတ်လပ်လပ်သင်္ကန်းကိုအပြာဝတ်တယ်တတ်သူတပိတ်ကိုင်းနေပေါ့နော်။ပုံကတော့ဘုန်းကြီးတိုင်းပါပဲအကုန်လုံး။နော်အကျဉ်းချင်းပြောရရင်တော့သူတို့ဘူကတာမညာသဘောတရားကျမ်းဆိုတော့မှသူတို့ထုတ်တဲ့ပြန်မှာပါတယ်။အဲ့ဒီမူတိုင်းတိကျဘုရားဘာသာတရားပေါ့နော်သူတို့ယူဆ။အဲ့ဒီဟာကိုကွဲလွဲတဲ့ဘုရားဘာသာယူဆတဲ့ထူထောင်တာ။အဲ့ဒီအတွက်အပြစ်ပေးရင်းထားတာပေါ့ဗျာ။ယုံကြည်ချက်ကံပြစ်ပေးထားတာပါပဲ။ကျန်တာပါမှမပါကွာဥညာနာအသက်ရတော့ကြီးနေပါ80ကျော်ကြီးနေတူတယ်ကြားပြစ်တယ်ညားတယ်ရဲ့ဘက်ဆန်းနေပါသူခင်ဗျာရောက်ခဲ့ရရှာမှာအဲ့ဒီအတွက်ဒီကိစ္စအတွက်လူမှုရေးရာဇာဝင်ပြီးဖို့အတွက်တောင်းပါတယ
်လက်ပတော့တောင်နဲ့ပတ်သက်ပြီးအစီရင်ခံစာကို February 14ရက်နေ့မှာတော့ရှေ့နေမြကွန်ရက်မြန်မာနိုင်ငံကနေတော်ဝင်နှင်းစီခမ်းမမှာသတင်းစာရှင်းလင်းပွဲလုပ်ဖို့အတွက်အစီအစဉ်ရှိတဲ့အကြောင်းဒီအစီရင်ခံစာရဲ့အထူးကကြတဲ့အချက်လက်တွေကိုလည်းဆက်ပြောသွားပါတယ
်တုံးပိုင်းပေါ့နော်ရောင်းတောင်ကျွန်တော်ရဲ့အစီရင်ခံစာမှာကရှေ့နေမြကွန်ရက်မြန်မာနိုင်ငံပေါ့နော်အဲ့လိုပြောရမှာမြန်မာနိုင်ငံနဲ့ကျွန်တော်တို့က Justice Trust ဆိုတာအမေရိကန်ပြည်ထောင်စုကဖွဲ့တဲ့အဖွဲ့ပါတရားဥပဒေစိုးမိုးရေးအဖွဲ့ဒါကတန်ခေါက်မှလည်းအခြေစိုက်ပါတယ်အဲ့ဒီအဖွဲ့နဲ့ကျွန်တော်တို့ရှင်းနေနှစ်ဖွဲ့ပေါင်းလို့ဆိုတော့စုံစမ်းစစ်ဆေးမှုလုပ်ပြီးတော့ပြင်ပြတာပါအဓိကအပြင်၃ချက်ပြောရမှာနံပါတ်၁ချက်ကတော့ကျွန်တော်တို့ကကျွန်တော်တို့တွေ့ရှိတာက Background Town ကိစ္စနဲ့ပတ်သက်ပြီးတော့ One Bond Company နဲ့ဒီပြည်သူတွေကြားမှာချုပ်ဆိုခဲ့တဲ့ပြည်ရင်စာချုပ်တွေဟာပြည်ရင်ဝင်စကိုက်နေမှုရှိဘူးလူလက်ကသဘောဆန္ဒမပါဘူးအတင်းကျချုပ်ဆိုတာစာရေးတွေပြစ်တယ်ဆိုတဲ့အချက်နောက်ဒုတိယအချက်ကလက်ကောင်တောင်ပြည်သူတွေရဲ့ဖွဲ့စည်းပုံစံဥပဒေခွင့်ရေးတွေအရာဒီညတော့ဆန္ဒဖော်ထုတ်ခွင့်တောင်းတော့အကြိမ်ချင်းညှင်းပယ်ခြင်းအပြင်ဖွဲ့စည်းပုံစံဥပဒေကိုသက်ဆိုင်ရာတာဝန်ရှိသူတွေအောက်ပြက်ခဲ့တယ်ဖွဲ့စည်းပုံစံမှာခွင့်ရေးညှင်းပယ်ခဲ့တယ်နောက်တတိယအချက်ကတော့ဒီဒီညကစုစုဆန္ဒပြနေတယ်ဒီတန်ဃာတော်တွေနဲ့ဒီလူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်က29ရက်17ရက်ခြေနှုံးညမှာစစ်တပ်ကတုံးဆွဲခွင့်ရှိပြီးအရက်ဖက်မှာတုံးဆွဲခွင့်မရှိတဲ့ကျွန်တော် WP ပေါ့ဗျာ Fight First Press မီးစုံကြီးရဲ့ပုံနဲ့ပြစ်ပြီးတော့ကျွန်တော်မတရားအကြမ်းဖက်ခဲ့တယ်ဆိုတဲ့အချက်ကိုကျွန်တော်တို့ဖော်ပြအဓိကကျတဲ့အချက် highlight လို့လည်းအဲ့ဒါလေ
မစ္စတာကင်တာနာဟာလက်ဘရောင်းတောင်အစီရင်ခံစာနဲ့ပတ်သက်ပြီးတက်တေပြချက်တွေကိုအတော်စိတ်ဝင်စားခဲ့ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရှိတယ်ဆိုပြီးပြောသွားခဲ့တယ်လို့ဆိုပါတယ်
အလွန်ဒီဘရောင်းကစားတော့သူအလွန်စိတ်ဝင်စားတယ်စိတ်ဝင်စားရှိတယ်နောက်ပြီးတော့သူပြည်သူဆရာဆုံသမ်းတယ်လို့ပြောတယ
်မစ္စတာကင်တာနာဟာသူ့ရဲ့ခရီးစဉ်အတွင်းမှာမြန်မာနိုင်ငံကလူ့အခွင့်အရေးကော်မရှင်ကိုလည်းတွေ့ဆုံမှုတွေရှိခဲ့တယ်လို့အင်းစိန်အချင်းထောင်ကိုလည်းတွားရောက်ခဲ့ပါတယ်ဒါအပြင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်မကြခင်မှာလည်းကချင်ပြည်နယ်ကိုတွားရောက်ဖို့ရှိနေပြီးသူ့ရဲ့ခရီးစဉ်တွေအပြီးမပြောင်းခင်မှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိနေပါတယ်ရှင်